အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားနျူကလ িয়ার အရေးဆိုင်ရာဆက်စစ်မြေအရာရှိတွေရဲ့အလုပ်သဘောဆွေးနွေးပွဲကိုဆွီဒန်နိုင်ငံစတော့ခေါမ်မှာစနေနေ့ကပြန်ပြီးစခဲ့ပေမယ့်ဆွေးနွေးပွဲစတင်ပြီးခဏကြာမှာပဲပြီးဆုံးသွားတယ်လို့မြောက်ကိုရီးယားနျူကလ িয়ার ညှိနှိုင်းရေးမှူးကင်မြောင်ဂဲကပြောကြားလိုက်ပါတယ်ဒီနိုင်ဆွေးနွေးမှုတွေဟာသူတို့မျှော်လင့်ထားတဲ့အတိုင်းဖြစ်မလာတဲ့အတွက်နောက်ဆုံးမှရပ်ဆိုင်းလိုက်တာဖြစ်ကြောင်းကင်မြောင်ဂေါကစတော့ခေါမ်ကမြောက်ကိုရီးယားတိုင်ယုံအပြင်ဘက်မှာသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့နိုင်ပိုင်းအကြံမှာပဲအမေရိကန်နိုင်ငံကြီးဌာနပြောခွင့်ရမော်ဂန်အော်တေဂက်စ်ကချိန်ညာချက်သဆောင်ထုတ်ပြန်လိုက်ပြီးမြောက်ကိုရီးယားအစိုးရကိုယ်စားလှယ်အဖွဲ့ရဲ့ကနဦးမှတ်ချက်ပေးပြောကြားမှုဟာစနေနေ့၈နာရီခွဲကြာဆွေးနွေးမှုရဲ့အဓိကချက်မဟုတ်ကြောင်းဒီဆွေးနွေးတဲ့အကြောင်းအရာနဲ့ပတ်သက်ပြီးထင်ရမှုမရှိကြောင်းပြောဆိုခဲ့ပါတယ်။ဒါအပြင်အခုဆွေးနွေးမှုဟာအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားပထမဆုံးချိန်စင်ကာပူဆွေးနွေးပွဲရဲ့ပူးတွဲသဘောတူညီချက်ပါအဓိကအချက်ကြီး၄ချက်ကိုဦးစားပေးပြီးဆွေးနွေးခဲ့တာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ဒီချက်တွေထဲမှာငင်းချမ်းရေးကိုရီးယားကျန်းဆွေဒေတာနျူကလ িয়ার ကင်းစင်ရေးပျောက်ဆုံးနေတဲ့ကျန်အမေရိကန်တပ်သားတွေပြန်ရရေးလို့ပါဝင်ကြောင်းလည်းဖော်ပြပါတယ်။ဒါအပြင်ကိစ္စရဲ့အားလုံးကိုဆက်လက်ပြီးဆွေးနွေးဖို့အတွက်လာမယ့်သတင်းနှစ်ပတ်အတွင်းဆွေဒင်အစိုးရကကမကဋ္ဌလုပ်ပြီးစတော့ခေါမ်မှာဆွေးနွေးပွဲတွေပြန်ပြီးကျင်းပပေးမယ်ဖိတ်ကြားချက်ကိုလည်းလက်ခံဖို့အမေရိကန်ပြည်ထောင်စုကအဆိုပြုခဲ့တယ်လို့ညီကုန်းချုပ်မှာဖော်ပြပါတယ်။ဒီဖိတ်ကြားချက်ကိုတော့အမေရိကန်ပြည်ထောင်စုဘက်ကလက်ခံခဲ့တယ်လို့လည်းပြောခွင့်ရအော်ဒီဂတ်ကပြောပါတယ်။